ထိုကဲ့ရခိုင်နယ်စပ်ထွက်ပေါက်အရေးပါတဲ့ချင်းစက်ကပလဝါကိုစတင်ခဲ့ပြီးအေးအေးနေနဲ့အရေးပါတဲ့စစ်တွေနဲ့တိုင်းစစ်ဌာနချုပ်အန်ပြင်တရုတ်စီးပွားတိကချက်ချာကြောက်ဖြူမျိုးကြီးကိုပါချင်းချောက်လာနေပြီးတော့ရခိုင်စီးစောင့်ကြည့်နေသူတွေကပြောပါတယ်ရခိုင်ခြေဆိုင်နရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်နဲ့ကျော်ကိုရခိုင်တိုက်ပွဲနောက်ဆုံးထူးခြားမှုကိုမေးရမှာအခုလိုစရှင်းပြပါတယ
်ဒီရခိုင်ရဲ့မြောက်ပိုင်းပေါ်ဗျာဘူတီတောင်ဆိုရင်ဘူတီတောင်မှာလဲသခါခါ15ရှိတယ်ပြီးရဲတောင်ရှိတယ်မောင်တို့ရှိတာပေါ့ဒီဒီပြီးရင်ပုံမချွန်ရှိတာပေါ့အခုကအဲ့ဒီမျိုးတွေရှိမှရှိတဲ့တိုင်းရင်းတွေအကုန်လုံးတော့အေကဝိုင်းပိုက်ဆိုထားတာပေါ့ဗျာပိုက်ဆိုထားတော့ဒီမြန်မာဒီစစ်ကောင်စီဖက်ကတော့ခံစိတ်အတွင်းမှာပဲသူတို့ရှိနေတာပေါ့နောက်တစ်ခုမှလဲဒီစစ်တွေကိုတော့တကဆာကိုတော့လက်နာချဖို့ဒီစစ်တမင်းမှရှိတဲ့တိုင်းရင်းတွေကလုံးလက်နာချဖို့တော့အေကပြောထားတာရှိတယ်။တကယ်လို့လက်နာမချဘူးဆိုရင်တိုက်မယ်ဆိုတဲ့တင်းတွေလည်းကျွန်တော်တို့ထွက်နေတာကိုကြားရပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့နေရာကသုံးခုရှိတာပေါ့လက်ရှိရှိမှာ။တစ်ခုကတော့စစ်တွေရယ်။တစ်ခုကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့အန်းရယ်။ပြီးရင်ကြောက်ဖြူရယ်ပေါ့နော်။ကြောက်ဖြူကတော့ဒီတရုတ်စီမံကြီးနဲ့ရှိတဲ့နေရာပေါ့။အဲ့ဒီနေရာသုံးခုစလုံးမှာတော့တပ်ပွဲတွေကအခုဆက်ပြီးတော့ဖြစ်နေတာပေါ့
။နောက်ဒီအရေးပါတဲ့နေရာတွေမှာစစ်ဆက်တိုက်ပွဲထစ်လာဖို့များတာကိုလည်းဥခိုင်မြေချော်ကအခုလိုဆက်ရှင်းပြပါတယ
်။ဒီစိတ်ကောင်းစီဘက်ကစိတ်ရှုံးနေတာပေါ့ဗျာ။ပြီးရင်စိတ်ပန်းဆိုင်ရာရတို့တို့ကိုဖြိုဖျက်ဖြစ်နေတဲ့အချိန်ဖြစ်တာပေါ့။အဲ့ဒါကြောင့်ဒီ A ဘက်ကလည်းဒီရှိမှာတော့ပို့ပြီးတော့သူ့ရဲ့စိတ်ဆင်ရဲကိုတိုးပြီးတော့ပြင်းပြီးတော့ဟိုလွတ်လာနိုင်တဲ့အနေအထားရှိတာပေါ့။ဘာလို့ဆိုတော့ဟိုသူတို့ကတိုက်ပွဲတိုင်းမှာလည်းအောင်းနေတယ်။တို့ကဒီတပွေတွေကတော့ရှင်းမှာဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာနိုင်တယ်။အေကထိုးစိတ်တွေကိုပြင်းပြင်းထန်ထန်ပြုတ်လာနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ်ခင်ဗျ။အ
ဲဒီတော့စစ်ကောင်စီရဲ့အခုလိုမြို့ကြီးတွေ၊ချိမတဲ့စစ်စခန်းကြီးတွေတစ်ခုပြီးတစ်ခုကျသွားရတာလေလို့မေးရမှာဥခိုင်မြေကျော်က
အထူးသဖြင့်ကြောက်တော်ရောမှာဖြစ်သွားတဲ့ကိစ္စတွေပေါ့ဗျာ။အင်းအားလင်းလာတာလောက်ရှိတဲ့တက်တွေတမတွေကတက်ဆုပ်ရတယ်ဆိုတဲ့အနေထားပေါ့နော်။ပြီးရင်ဒီနေဆက်မှာဖြစ်ခဲ့တဲ့ဖျက်ပြသွားတဲ့အင်းအားစုမှာလောက်ရှိတဲ့တိုင်းအင်းအားတွေကဗျာတစ်ဖက်နိုင်ငံကိုထွက်ပြသားရတဲ့အနေထားမျိုးကြီးဖြစ်သွားတာပေါ့မြန်မာစစ်တပ်ဖက်ကစိတ်တည်းရရာရတို့တို့ကိုချဆင်းနေပြီသူတို့စိတ်တည်းလိုတဲ့ဆန္ဒမရှိဘူးဆိုတာကိုကျွန်တော်တို့အထင်သာမြင်ရပါတယ်နောက်တစ်ခုကဒီစိတ်ကောင်းစီဖက်ကပေါ့နော်တင်းနေကဗျူဟာခမားတွေကိုသူတို့ကျူးလွန်တာပေါ့အဓိကတိုက်ရမယ့်သူတို့ရဲ့ရန်သူရခိုင်တပ်တို့ကိုသူတို့ပိတ်မမထားဘူးဒေသခံပြည်သူတွေကိုသူတို့ပိတ်မထားတယ်အဲဒီတော့လူထုတွေကိုဖျက်လက်ချွတ်လုပ်ပြီးတော့စာဝန်တွေရဲ့အကြက်တဲ့ဖြောင်းလမ်းတွေကိုအကုန်လုံးပိတ်ဆို့တယ်ရိခါတွေကိုမတရားအောင်ပိတ်ဆို့လိုက်တာပေါ့အဲဒီတော့လူထုကသူတို့ကိုထောက်ခံသူရောသူတို့ကိုမထောက်ခံတဲ့သူတွေရောအကုန်လုံးကဒီစစ်တပ်ကိုဆန့်ကျင်တဲ့ဖက်ကိုရောက်သွားတာပေါ့ရောက်သွားတော့အဲဒီလူထုတစ်ခုလုံးကနေပြီးတော့အေဖက်ကရက်တည်ပြီးတော့သူတို့တိုက်ပွဲဝင်တော့တာပါပဲပြီးရင်ရခိုင်တပ်တို့အေကပြည်ညီမှာပထမငထားလေသူတို့ကပိုင်တယ်စိတ်တရားရလည်းသူတို့အားကောင်းတယ်ဒီလူထုထောက်ခံမှုတွေရတဲ့အခါမြန်မာစစ်တပ်ကနေပြီးတော့ဒီအရှုံးဖက်ကိုရောက်သွားတာပေါ့
ဒီနေရာမှာအေးဆက်တိုက်လာနိုင်ခြေကိုပြန်ထင်းဖို့စစ်ကောင်စီကရှမ်းပြည်မြောက်ပိုင်းမှာအပြစ်ရခဲ့တယ်လို့အိန္ဒိယတရုတ်ပြင်ဘင်္ဂလားဒေ့ရှ်ကတောက်ဆိုလာနိုင်ပေမဲ့တရုတ်ပါဝင်ဒီဖီအာတွေလာလဲအေးကိုတားဖို့ခတ်နိုင်တယ်လို့ဥက္ကဋ္ဌမြတ်ကျော်ကတော့ရှင်းပြပါတယ
်အတီးကတော့တရုတ်ဖီအာပေးလာရင်လေရခိုင်ကတော့သူရခိုင်တပ်တော်ကတော့သူတို့လိမ့်နာရှင်မှလိမ့်နာမှာပါပဲဘာလို့ဆိုတော့ဒီစိတ်ပွဲကဟိုရခိုင်တပ်တော်အေးဖက်ကတော်ဝင်ရှိသူတွေလည်းပြောထားပါတယ်ဒါစိတ်ရနာရှင်နဲ့ဖြတ်ပြင်းရင်းနဲ့နေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာပေါ့ဗျာတိုင်းရင်းသားလူမျိုးပေါင်းစုံရဲ့ဒီလွတ်လပ်တဲ့ညီချင်းတဲ့နိုင်ငံတို့ဖြစ်ပေါ်တဲ့သူတို့ပုံပုံနေတာဖြစ်ပါတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့ရင်မှန်းချက်ကတော့သူတို့ဒီစိတ်အာဏာရှင်အပြုတ်တည့်ရဲ့ကိုတော့သူတို့သွားမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒီတိုက်ပွဲကာလအခြားမှာတော့သူတို့ဒီနိုင်ငံရဲ့အဖင်းတို့လောကစိတ်ရဲ့အဖင်းတို့ကအပေးယူကစားတာတွေတော့ရှိမှာပေါ့အဲ့တော့ခဏတလေးရက်ကောင်ရက်နိုင်ပါတယ်ဒါပေမဲ့ဒီစိတ်ပွဲတွေကသူတို့ရဲ့မဟာဗျူဟာရလုံနေတဲ့စိတ်ပွဲတိုက်ပွဲတွေဖြစ်တဲ့အတွက်စိတ်အာဏာရှင်ပြုတ်ကြရဲ့အဖြစ်တို့အဲ့ဒီသွားလိမ့်မယ်လို့တော့ကျွန်တော်တို့အဲ့ဒါလိုတော့ယူကြည်ထားပါရခင်ဗျာ
အခုလိုအချိန်မှာအေးအေးနေနဲ့မင်းပြမျိုးနယ်ကစစ်ကောင်စီအမှတ်ကိုတိုင်းဖို့လေးချေချောင်းရဲ့ကာကင်းစခန်း၃ခုနဲ့အရေးပါတဲ့နေရာတစ်ခုကိုရတာပြီးအပိတ်သိမ့်ဖို့ဆက်ထိုးစစ်ဆင်သွားမယ်လို့မနေ့ဗိုလ်ရုံးနေ့ညမှာအေးပါတဲ့ညီတော်မောင်မိတ်၃ဘက်ကထုတ်ပြန်ခဲ့ပါတယ်ဒီနေ့အင်္ဂါနေ့တုန်းကလည်းလက်လက်ချဖို့တောင်းဆိုထားတဲ့စခန်းတွေလက်လက်မချလာရင်အေးအေးနေနဲ့ဆက်တိုက်သွားမယ်လို့ဒီညီတော်၃ဘက်ကပြောထားပါတယ်ဒီပေါ်စစ်ကောင်စီကြောက်ရွံ့ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျ